VOA မိခင်ဖွဲ့စည်းဖြစ်တဲ့ကမ္ဘာသတင်းမီဒီယာဆိုင်ရာ American Agency USAGM ရဲ့အကြီးအကဲဖြစ်ပူလစ်ဇာဆုရသတင်းတော်ဒူးလည်းဖြစ် VOA ရဲ့ညွှန်ကြားရေးမှူးဟောင်းလည်းဖြစ်တဲ့ Amanda Bennett ကိုခံထားရေးအမိတင်သွင်းဖို့သမ္မတ Joe Biden ကရည်ရွယ်ထားတယ်လို့အင်ဂျီတော်ကတောက်ကြနေမှာပြောပါတယ်ဒီလိုအမိတင်သွင်းခံရတဲ့အတွက်ကျွန်မအကူအယူပါတယ်လို့ Miss Bennett က VOA ကိုတောက်ကြနေနှောင်းပိုင်းမှာပြောပါတယ်ဒီကံတားမှုအတီးဖြစ်ပြီးဆိုရင်လွတ်လပ်တဲ့သတင်းမီဒီယာရဲ့တန်ဖိုးကိုထင်းထင်းဖော်ပြဖို့ကမ္ဘာတဝန်းမှာအရေးပါပြီးခက်ခဲတဲ့လုပ်ငန်းတာဝန်ကိုလုပ်ဆောင်နေကြတဲ့လုပ်ငန်းပေါ်မြုပ်နှံမှုအပြစ်ရှိတဲ့သတင်းနောက်တွေအားလုံးနဲ့လက်တွဲလုပ်ဆောင်ရမှာမို့ကျွန်မတိတ်ကိုဂုဏ်ယူမှာပါလို့လည်းအမန္တာဘန်းနက်ကပြောပါတယ် USCGM ရဲ့ယာယီမှုဆောင်ရာရှိချုပ်ကေလူချော်ကလည်းတောက်ကြနေလည်းပိုင်းကဝန်ထမ်းအလုံးစီပေးပို့တဲ့အီးမေးလ်ထဲမှာ Miss Bennett ကိုအမိတင်သွင်းထားတဲ့ကိစ္စကြေညာခဲ့ပါတယ် USAGM ဟာ VOA American တန်ကျူဘာတန်လွင်ဌာန Radio Free Europe Radio Liberty RFA နဲ့အရှေ့အလယ်ပိုင်းအတန်လွင်ကွန်ရက်ဌာနဆိုတဲ့အတန်လွင်လုပ်ငန်းကြီး၅ခုကိုကြီးကြပ်ရတဲ့အဖွဲ့ဖြစ်တယ်လို့ The Open Technology Fund အဖွဲ့ကလည်းကြီးကြပ်ရပါတယ်။ယာယီ CEO ဖြစ်သူကေလူချောက်ကသူ့ကိုခံထားဖို့ကွန်ကရက်တော်ရဲ့အတီးပြူချက်နဲ့သူရောက်လာမှာကိုကျွန်တော်တို့စောင့်မျှော်နေပါတယ်လို့ဝန်ထမ်းတွေစီပေးပို့တဲ့ email ထဲမှာရေးထားပါတယ်။ Miss Chow ကိုယာယီ CEO ဖြစ်ခန့်တဲ့ကြောင်းသမ္မတ Biden က2022ခုနှစ်ဇန်နဝါရီလ20ရက်နေ့မှာကြေညာခဲ့တာဖြစ်ပါတယ်။